မင်္ဂလာပါရှင် VOA American တန်ရဲ့2019ခုနှစ်ဒီဇင်ဘာလ19ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့ 25 တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အာဏာလွှဲသုံးဆမှုလွတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုဟန်တာနောက်ဆက်မှုဆွဲချက်တွေနဲ့အောက်လွှတ်တော်ကတရားစွဲလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာ2009ခုနှစ်တုန်းကလူ59ယောက်ကိုအစုလိုက်ပြုံးလဲတပ်ဖြတ်ခဲ့မှုတွေတင်ရှားတဲ့နိုင်ငံရေးအုပ်စုတစ်စုကအဖွဲ့ဝင်တွေကိုတတရုံထောင်ထောင်နဲ့အပြစ်ပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလှတွေထဲမှာတော့အရင်ဆုံးအမေရိကသမ္မတကိုတရားစွဲဖို့မနေ့ကဒီမိုကရက်တစ်အများစုဖြစ်တဲ့အောက်လွှတ်တော်မဲခွဲဆုံးဖြတ်လိုက်တာနဲ့ပတ်သက်လို့အောက်လွှတ်တော်ဥက္ကဋ္ဌကအခုလိုပြောပါတယ်
။ It is tragic that the president's reckless actions make impeachment necessary. He gave us no choice.
သမရကိုတရားစွဲဖို့ကလွယ်လို့သူတို့မှရွေးစရာလမ်းမရှိခဲ့ဘူးလို့ပြောသွားတာနဲ့တူနားဆင်ရမှာပါ။မြန်မာပြည်ဘက်ကသတင်းလှတွေမှာတော့ဒီကနေ့မန်အောင်မြို့နယ်မှာဒီအသေးစားဘုံပေါက်ကွဲမှု၃ခုဖြစ်ခဲ့တဲ့အချိန်မှာပဲဒေါ်ဆန်းစုကြည်ကလည်းအဲ့ဒီမှာလျက်နေရောင်၃လျက်စစ်တာဘေးဆက်ရုံဖွင့်ပွဲတက်ဖို့တာရောက်ခဲ့ပါတယ်။ဒီ ICJ တရားရုံးမှာတရားရင်ဆိုင်ခဲ့တာနဲ့ပတ်သက်လို့တော့တိုင်းပြည်ကိုဒေါ်ဆန်းစုကြည်ရှင်းပြတဲ့မိန့်ခွန်းဟာပြည်တွင်းထောက်ခံမှုအတွက်ရည်ရွယ်တာထင်ရှားတဲ့အကြောင်း HRW လူခွေရဲ့အဖွဲ့ရဲ့တွဲဖက်ညွှန်ကြားရေးမှူးရဲ့သုံးသပ်ချက်ကိုလည်းနားဆင်နိုင်ပါတယ်။ဒီလိုသတင်းလှတွေမတိုင်ခင်အခုရင်ဆုံးကြာသာပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်နိုင်ငံရေးအကျိုးပြန်ရဖို့အာဏာလွှဲသုံးစားလုပ်ခဲ့မှုသူ့လျှက်တွေကိုစုံစမ်းစစ်ဆေးတဲ့လွှတ်တော်ရဲ့ကြိုးပမ်းမှုတွေကိုဟန်တာနောက်ဆက်မှုဆွဲချက်တွေနဲ့မနေ့နောက်ပိုင်းမှာပဲအောက်လွှတ်တော်ကတရားစွဲလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်မှာတရားစွဲရေးလုပ်ငန်းစဉ်ဘယ်လိုဆက်လုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသလိုထောက်ခံမှုရမယ်အလားအလာလည်းမရှိပါဘူး။တရားစွဲရေးလုပ်ငန်းစဉ်ကိုဇန်နဝါရီလနဲ့လွှတ်တော်ပြန်ဆတဲ့အခါဦးစားပေးဆောင်ရွက်သွားမယ်ကြောင်းပြောဆိုထားတဲ့ထက်လွှတ်တော်ဥက္ကဋ္ဌ Mitch McConnell ကတော့တရားစွဲမဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ဒီနေ့မနေ့လွှတ်တော်မှာစကားပြောဖို့စီစဉ်ထားပါတယ်။လုပ်ငန်းစဉ်စတင်မှုအောက်လွှတ်တော်မှာအတည်ပြုခဲ့တဲ့ဆွဲချက်တွေကိုလွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကထက်လွှတ်တော်ကိုတင်သွင်းရမှာဖြစ်ပေမဲ့မနေ့ညပိုင်းကမဲခွဲပြီးမှတိတိကျကျပြောထားတာတော့မရှိသေးပါဘူး။အောက်လွှတ်တော်ကတရားလိုဖြစ်ဆောင်ရမယ့်သူတွေကိုမရွေးချယ်ခင်မှာထက်လွှတ်တော်ကဆောင်ရမယ့်အစီအစဉ်တွေကိုအရင်ကြည့်မယ်လို့လည်းပြောပါတယ်။သမ္မတပေါ်အရေးယူရေးဆွဲချက်တွေကိုအောက်လွှတ်တော်မှာအများစုဖြစ်တဲ့ဒီမိုကရက်90အားလုံးနီးပါးကထောက်ခံမယ်နဲ့အတည်ပြုခဲ့တဲ့အတွက်နှစ်ပေါင်း243နှစ်ကြာအမေရိကန်သမိုင်းမှာသမ္မတထရန့်ဟာတရားစွဲခံရမယ့်တတိယမြောက်သမ္မတဖြစ်လာတော့မှာပါ။အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်သမ္မတအင်ဂျီနိုကထုတ်ပြန်တဲ့ကြေညာချက်မှာတော့တရားစွဲဆိုဖို့ကြိုးပမ်းတဲ့အတူရောင်လုပ်ငန်းစဉ်ဖြစ်ပြောဆိုလိုက်သလိုတိုင်းပြည်သမိုင်းမှာရှက်စရာအကောင်းဆုံးနိုင်ငံရေးလှုပ်ရက်တစ်ခုဖြစ်နေလဲပြစ်တင်ရှုတ်ချထားပါတယ်။အောက်လွှတ်တော်မှာပြစ်ပယ်ခံခဲ့ရတဲ့တရားမျှတမှုနဲ့ဥပဒေနဲ့ညီစောင့်တဲ့လုပ်ငန်းစဉ်တွေကိုထက်လွှတ်တော်မှာစိတ်တကျစောင့်နိုင်လိမ့်မယ်လို့သမ္မတကယုံကြည်ထားတဲ့အကြောင်းလဲအင်ဂျီနိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
American Outlook တော့မှာသူ့ကိုတရားစွဲနိုင်ဖို့အကြသာပရင်းတွေကမဲခွဲဆုံးဖြတ်ချိန်မှာသမ္မတ Donald Trump ကတော့ Michigan ပြည်နယ် Battle Creek မြို့မှာသူ့ကိုထောက်ခံသူတွေနဲ့လူလူစုဝေးပွဲကျင်းပခဲ့ပါတယ်။နှစ်မကုန်ခင်နောက်ဆုံးလုပ်တဲ့ဒီမဲဆွဲစည်းရုံးပွဲမှာသမ္မတ Trump ကသူ့အနေနဲ့တရားစွဲခံရတယ်လို့တော့မခံစားရတဲ့အကြောင်းသူ့ကိုထောက်ခံတဲ့လူလူကြီးကိုပြောပါတယ်။သူပြောနေတဲ့တစ်ချိန်တည်းမှာပဲသမ္မတအပေါ်ဆွဲချက်တစ်ခုနဲ့တရားစွဲနိုင်ဖို့အောက်လွှတ်တော်မှာမဲခွဲအတည်ပြုခဲ့တာပါ။ဒါပေမဲ့သမ္မတ Trump ကတော့အနောက်ချက်မရှိမိန့်ခွန်းဆက်ပြောနေခဲ့ပါတယ်။နိုင်ငံရဲ့စစ်ရေးနဲ့အာဂါတရေးရာတပ်ဖွဲ့တွေအကြောင်းစီးပွားရေးအားကောင်းလာနေတဲ့အကြောင်းနဲ့မစ်ရှိဂန်ပြည်နယ်အတွင်းကုမ္ပဏီတွေရဲ့ယင်းနှိမ့်မြှုပ်နှံမှုအခြေအနေတွေကိုသမ္မတထရမ့်ကအဓိကအလေးပေးပြောသွားခဲ့ပါတယ်။သူ့လက်ထက်တိုင်းပြည်ရဲ့စီးပွားရေးဟာတမိုင်းမှာအကောင်းဆုံးအခြေအနေဖြစ်နေတယ်လို့ပြောခဲ့ပြီး2016ရွေးကောက်ပွဲမှာဒီမိုကရက်ပါတီကဟစ်လာရီကလင်တန်သာအနိုင်ရခဲ့ရင်အခုအချိန်တိုင်းပြည်စီးပွားရေးပြတ်နေလောက်ပြီလို့လည်းဒီမိုကရက်တွေကိုသမ္မတကတိုက်ခိုက်ပြောဆိုသွားပါတယ်။သူ့ပေါ်တရားစွဲဖို့ကြိုးပမ်းမှုတွေဟာဥပဒေမဲ့ပါတီစွဲလုပ်ရလို့ဆွဆွဲခဲ့ပြီးတော့ဒီမိုကရက်ပါတီဟာနိုင်ငံရေးအရာကိုကြိုးခွင်းကိုဆွနေတာဖြစ်တယ်။ပြီးခဲ့တဲ့သတင်းလေးပတ်လူမှုစစ်တမ်းတွေကိုကြည့်ရင်ဒီအခြေအနေကိုသိနိုင်တဲ့အကြောင်းမစ်ရှိဂန်ပြည်နယ်မှာလူမှုစုဝေးပွဲအတွင်းသမ္မတထရမ့်ကကြားသာပြည်နေတော်ကပြောကြားသွားခဲ့ပါတယ်။
အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ဆိုင်ရာသဘောတူညီချက်ပထမအဆင့်သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်မှုနည်းနည်းကပ်ကပ်ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။သ ဘောတူညီချက်မှာတရုတ်သွင်းကုမ္ပဏီပေါ်အမေရိကန်ကကုန်နေရှင်းချပေးပြီးအမေရိကန်ခြံထွက်ပစ္စည်းတွေစွန့်အနေနဲ့ထုတ်ကုန်တွေကိုတရုတ်နိုင်ငံကတွန်းမြှင့်ဝယ်ယူမဲ့စီစဉ်နေပါဝင်တယ်လို့လည်းပြောဆိုထားပါတယ်။တရုတ်နဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ဖွဲ့တွေကြားနိနိကကဆက်သွယ်ဆောင်နေကြောင်းဒီနေ့ဗီဂျင်းမြို့ကသတင်းစာရှင်းလင်းပွဲမှာတရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရကောက်ဖန်းကပြောလိုက်တာပါ။ဒါပေမဲ့လည်းကမ္ဘာစီးပွားရေးအင်အားကြီးနဲ့နိုင်ငံခြားသဘောတူညီချက်နဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့လက်တလုံးမထုတ်ပြန်သေးတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီနေ့စောပိုင်းမှာပဲဓာတ်ရုပ်ပစ္စည်းထုတ်ကုန်တွေအများစုပါဝင်ပြီးအခွန်ရှော့ပေါ်ပေးလိုက်တဲ့အမေရိကန်သွင်းကုန်စီးရင်တစ်ခုကိုလည်းတရုတ်နိုင်ငံဘက်ကထုတ်ပြန်ခဲ့တာပါ။ကမ္ဘာစီးပွားရေးအင်အားကြီးနဲ့နိုင်ငံခြားနှစ်နှစ်ကြာကြာဆွေးနွေးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပထမအဆင့်သဘောတူညီချက်ရရှိခဲ့ပြီးဖြစ်တဲ့အကြောင်းကြေညာထားတာပါ။ဒါပေမဲ့လည်းနှစ်ဖက်စလုံးကတော့အသေးစိတ်အချက်လက်တွေကိုထုတ်ဝေပြောသေးပါဘူး။အမေရိကန်ဆိုရတာဝန်ရှိသူတွေဘက်ကတော့ရှေ့လာမယ့်နှစ်နှစ်အတွင်းဒေါ်လာဘီလီယံ200ထက်မနည်းတန်ဖိုးရှိတဲ့အမေရိကန်ထွက်ကုန်တွေနဲ့ဝန်ဆောင်မှုတွေကိုတရုတ်နိုင်ငံကဝယ်ယူမယ်အကြောင်းပြောဆိုထားပါတယ်။တရုတ်ဆိုရတာဝန်ရှိသူတွေကတော့အမေရိကန်ဘက်ကပြောဆိုချက်တွေကိုတရားဝင်အတိမပြုသေးပါဘူး
။ဒုက္ခသည်တွေအရေးဆွေးနွေးတဲ့ပထမဆုံးကမ္ဘာညီလာခံကနေဒုက္ခသည်တွေအတွက်ဒေါ်လာတန်း3000ကျော်ဖို့ကူညီဖို့ကတိပြုခဲ့ကြပါတယ်။ကမ္ဘာတဝန်းကဒုက္ခသည်တန်းနဲ့ချီနဲ့သူတို့ကိုလက်ခံထားကြတဲ့လူမှုအတိုင်းဝိုင်းတွေအတွက်ဗန္ဒာရေးဥပဒေရေးရာကျွမ်းကျင်မှုပိုင်းနဲ့တခြားလိုအပ်တဲ့အကူအညီတွေပေးဖို့ကတိကဝတ်တွေပြုခဲ့ကြတာပါ။အဖွဲ့အစည်းတစ်ခုတည်းကအများဆုံးအလှူငွေအဖြစ်နဲ့ကမ္ဘာဘဏ်ကဒေါ်လာ 2.2 ဘီလီယံပေးဖို့ကတိပြုပါတယ်။နိုင်ငံတွေကလည်းဒေါ်လာ3ဘီလီယံကျော်ဖို့နဲ့ပုဂ္ဂလိကလုပ်ငန်းတွေကဒေါ်လာတန်း250ဖို့အကူအညီပေးဖို့ကတိပြုကြပါတယ်။လုပ်ငန်းကြီးတွေ၊ကုညီထောက်ပံ့ရေးအဖွဲ့တွေ၊အရက်ဖက်အဖွဲ့တွေ၊ဘာသာရေးအခြေခံတဲ့တခြားအဖွဲ့အစည်းတွေကနေဒုက္ခသည်တွေအတွက်အကူအညီပေးနေတဲ့ project တွေမှာထောက်ပံ့ကူညီဖို့ကတိပြုခဲ့ကြတာများပါတယ်။ဒါကြောင့်ဒုက္ခသည်ညီလာခံကနေစုစုပေါင်းဘလောက်ဖို့အကူအညီပေးဖို့ကတိပြုတယ်လဲဆိုတာချက်ချင်းအတိအကျသိရဖို့မလွယ်ပါဘူး။ဒါပေမဲ့ပေးထားတဲ့ကတိတွေအတိုင်းအကောင့်ထဲပေါ်မဖို့ဆိုတာစောင့်ကြည့်သွားမယ်လို့ဒုက္ခသည်များဆိုင်ရာမဟာမင်းကြီး Filippo Grandi ကပြောကြားခဲ့ပါတယ်။ထောက်ပံ့ကူညီမှုတွေရဲ့အကျိုးကိုဒုက္ခသည်တွေအမြန်ဆုံးခံစားရတာဖြစ်စေခြင်းနဲ့လို့လည်းသူကပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ဒုက္ခသည်များဆိုင်ရာညီလာခံမှာနိုင်ငံကောင်းဆောင်တွေကုလသမဂ္ဂအကြီးအကဲတွေနိုင်ငံကအဖွဲ့အစည်းတွေရဲ့အကြီးအကဲတွေဖွံ့ဖြိုးရေးဆိုင်ရာလုပ်နေတဲ့အဖွဲ့အစည်းတွေနဲ့ပုဂ္ဂလိကကဏ္ဍကကိုယ်စားလှယ်တွေစုစုပေါင်း3000ကျော်တက်ရောက်ခဲ့ကြပါတယ်ဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာဒုတိယအမြဲတမ်းကိုယ်စားလှယ်တန်အမတ်ဒေါ်အီးဒင်းကလည်းအိုအိမ်စွန့်ထွက်ပြေးသွားကြသူတွေနေရရင်အမြန်ပြန်လာနိုင်ရေးကိုမြန်မာအစိုးရကအပြင်းထန်စူးစမ်းလှုပ်ဆောင်နေပါတယ်လို့ညီလာခံမှပြောကြားခဲ့ပါတယ
် VOE American Than ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုက်ဒိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လည်ပြနေပါတယ်ခင်ဗျာ
View American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဖိလစ်ပိုင်နိုင်ငံမှာသတင်းမီဒီယာလုံခြုံရေးကလူပေါင်း32ယောက်ပါဝင်2009ခုနှစ်တုန်းကလူ58ယောက်ကိုအစုလိုက်ပြုံးလိုက်တပ်ဖြတ်ခဲ့မှုတွေထင်ရှားတဲ့နိုင်ငံရေးအုပ်စုတစုကဖွဲ့ဝင်နေမှာအပြစ်ရှိကြောင်းတရားရုံးကဒီနေ့ပဲဆုံးဖြတ်လိုက်ပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်မနီလာမျိုးတော်တရားရုံးကအန်ဒယ်အမ်ပါ2နဲ့ဂျူနီယာနဲ့တခြားဆွေမျိုးတွေကိုလည်းတသက်တချွန်းစီရင်ချက်တွေချလိုက်တာပါမတင်ကားသူလူပေါင်းတရားရုံးကိုဖမ်းဆီးထားတဲ့အမှုတွေမှာဒါဇင်နဲ့ချီတဲ့လူတွေကိုလည်းထောင်ဒဏ်စီရင်ခဲ့ပြီးတသက်မခံလုံတဲ့လူတွေကိုတော့တရားရုံးကပြန်လွတ်ပေးခဲ့ပါတယ်လန်ဒန်ခြေဆိုင်လူခွင့်လှုပ်ရှားမှုအဖွဲ့ NST International ကတော့အစုလိုက်ပြုံးလိုက်တပ်ဖြတ်မှုနဲ့ဆက်နွယ်ပြီးဆွဆွဲခံထားရတဲ့သူတွေကလွမြောက်နေသူလူရှိ10လောက်ကိုလည်းတည်ဆုံးခဲ့ရသူတွေအတွက်တရားမျှတမှုရဖို့အစိုးရကအရေးယူဆောင်ပေးဖို့လည်းတိုက်တွန်းခဲ့တာပါဖိလစ်ပိုင်နိုင်ငံရေးသမား Ismail Mangudada 2ရဲ့ဆွေမျိုးတွေနဲ့ထောက်ခံသူတွေလိုက်ပါလာတဲ့ရင်းနှန်းကိုတနက်သမားတွေတားဆီးပြီးအစုလိုက်ပြုံးလိုက်တပ်ဖြတ်မှုဖြစ်ခဲ့တာပါတရားရုံးကဒီကနေ့စီရင်ချက်ချလိုက်တဲ့ Empire 2 မိသားစုကထိန်းချုပ်ထားတဲ့မောင်ကွန်ဒနာဟုဒေသအုပ်ချုပ်ရေးမှူးနေရာအတွက်ရွေးကောက်ပွဲမှာရှင်ပြိုင်မှုရှောက်လောက်တင်မှုအသွာလမ်းမှာတပ်ဖြတ်ခံခဲ့ရတာလည်းဖြစ်ပါတယ်တပ်ဖြတ်ခံခဲ့ရသူတွေနဲ့ကားတွေကိုတော့ကျင်းတစ်ခုထဲမှာပဲမြုပ်နှံခဲ့တာပါတပ်ဖြတ်မှုဖြစ်ခဲ့ပြီးနောက်တစ်နှစ်2010မှာအမှုကိုစတင်ချနာခဲ့ပြီးတရားခွင်မှာစစ်ဆေးတဲ့ကာလတစ်လျှောက်မှာတော့ Empire 21မိသားစုကသူတို့အပေါ်ဆွဆွဲချက်တွေကိုညှင်းဆန်ခဲ့ကြပါတယ်
အိန္ဒိယနိုင်ငံမှာအငင်းပွားစရာနိုင်ငံသားဥပဒေသစ်အပေါ်ဆန့်ကျင်ဆန္ဒပြမှုတွေကိုတားဆီးနိုင်ဖို့စုဝေးဆန္ဒပြမွဲတွေတားမြစ်ထားတဲ့ကြားကမြို့ကြီးတချို့မှာဒီကနေ့ဆန္ဒပြကြတဲ့အတွက်ဆန္ဒပြသူရာနဲ့ချီကိုရဲကဖမ်းဆီးခဲ့ပါတယ်ဘင်္ဂလားမြို့မှာဒီကနေ့ဆန္ဒပြမှုကြောင့်ဖမ်းခံရသူတွေထဲမှာအိန္ဒိယလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့အထုပ်ပတ်တိရေးသားသူသမိုင်းပညာရှင်ရမ်ချန္ဒရာဂူဟာလည်းပါဝင်ပါတယ် ကနာဒါကပြည်နယ်ထဲမှာလူ၄ယောက်ထက်ပိုပြီးတော့စုဝေးမှုကိုပြည်နယ်အစိုးရကတားဆီးထားတဲ့ကြားကပဲဆန္ဒပြခဲ့ကြတာပါ။နယူးဒယ်လီမြို့တော်မှာလည်းမြို့ရဲ့အထင်ကရအနီရောင်ခံတပ်တတိုင်းနဲ့အနာကသမိုင်းဝင်နေရာတွေကဆန္ဒပြပွဲတွေအတွင်းအဖမ်းခံရသူတွေထဲမှာSwaraj India Party ကောင်းဆောင်ပါဝင်ပါတယ်။အနီရောင်ခန္ဓာတတိုင်းနေရာမှာဆန္ဒပြသူတရားကျော်ကိုဖမ်းဆီးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရတယ်။အဲ့ဒီနေရာအပါအဝင် New Delhi မြို့ထဲကနေရာတချို့မှာလည်းအင်တာနက်နဲ့ဖုန်းလိုင်းတွေကိုအာဏာပိုင်တွေကဖျက်တောက်ခဲ့ပါတယ်။အိန္ဒိယရဲ့အိန္ဒိယမွတ်စလင်အများစုနေထိုင်တဲ့ Bangladesh, Pakistan နဲ့ Afghanistan နိုင်ငံတွေကနေဘာသာရေးနှိပ်စက်မှုကြောင့်အိန္ဒိယကိုတရားမဝင်ရောက်နေသူတွေကိုနိုင်ငံသားပေးမဲ့ဥပဒေသစ်ထဲမှာမွတ်စလင်တွေမပါတဲ့အတွက်ကန့်ကွက်ဆန္ဒပြနေကြတာပါ။ဟိန္ဒူမျိုးသားရေးဝါဒီတွေဥဆောင်တဲ့အစိုးရဟာအိန္ဒိယကိုဟိန္ဒူနိုင်ငံဖြစ်အောင်လုပ်နေတာကြောင့်နိုင်ငံရေးမှာဘာသာရေးမဆွတ်တဲ့ဒီမိုကရေစီစနစ်ကိုချိမ့်ချောက်နေတယ်လို့ဆန္ဒပြသူတွေကပြောကြပါတယ
်။တင်းမာမှုတွေကြီးထွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယနိုင်ငံကတာလတ်ပြစ်မစ်ဆိုင်းတုံးတွေပါဝင်ဆင်ရတိုးချဲ့နေပြီးနေဆက်ဖြတ်ကျော်တက်ခတ်ဖို့နဲ့ညင်ကြဲရေးကိုထိခိုက်စေမဲ့လိုရတွေကိုတိုးမြင့်လာနေတဲ့ကြောင်းပါကစ္စတန်ကဆွဆွဲလိုက်ပါတယ်။ဒေသတွင်းလူညုံရေးပေါ်အိန္ဒိယနိုင်ငံရဲ့ချိမ့်ချောက်မှုဖြစ်ဆိုးရိမ်မှုကိုကုလသမဂ္ဂလူညုံရေးကောင်စီကိုစာပေးပို့ထားကြောင်းလဲပါကစ္စတန်နိုင်ငံချိုင်းဝန်ကြီးရှက်မမော့ကိုဟာရှိကဒီကနေ့ပဲဗီဒီယိုနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါ။မြေပြင်ကအခြေအနေကိုဗလန့်မှုမရှိပဲစောင့်ကြည့်တည်ပြနိုင်မှုကုလသမဂ္ဂကအခက်အခဲအဖွဲ့တွေအိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေကိုဆေးလွှတ်ဖို့နဲ့လူညုံရေးကောင်စီကအချက်လက်တွေကိုစစ်ဆေးဖို့စာထဲမှာတောက်ဆူထားတယ်လို့လည်းပြောပါတယ်။နိုင်ငံခြားစစ်မဲ့ဆောင်ဒေသမှာအိန္ဒိယကကြီးမားတဲ့စီးရီလူရှာမှုတွေနဲ့အင်အားဖြည့်တင်းမှုတွေရှိနေတာကိုထောက်လှမ်းရေးသတင်းတွေအရသိရှိထားကြောင်းလဲပါကစ္စတန်နိုင်ငံချိုင်းဝန်ကြီးကပြောပါတယ်။အိန္ဒိယနိုင်ငံကတာလတ်ပြစ် Brahmos Supersonic Cruise Missile တွေချထားကြောင်းလဲဆွဆွဲထားပြီးဒါကပါကစ္စတန်နိုင်ငံအတွက်အကြီးအကျယ်စိုးရိမ်စရာဖြစ်ရကြောင်းလဲပြောဆိုထားတာပါ
။အမေရိကရဲ့လွှမ်းမိုးမှုနဲ့ဗိုလ်ချုပ်အနိုင်ကျင့်မှုကိုတံပြန်နိုင်ဖို့မွတ်စလင်နိုင်ငံတွေစီလုံးကြဖို့လိုတယ်လို့အီရန်သမ္မတဟာဆန်ရူဟာနီကပြောကြားလိုက်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပနေတဲ့အစ္စလာမစ်ထိပ်သီးညီလာခံမှာအီရန်သမ္မတကအခုလိုမိန့်ခွန်းပြောခဲ့တာပါ။ပိတ်ဆို့တန်ခတ်မယ်ဆိုတဲ့ချိန်ချောင်းမှုတွေစီးပွားရေးအရာအနိုင်ကျင့်ဗိုလ်ချုပ်မှုတွေနဲ့အမေရိကန်ကတခြားနိုင်ငံတွေအပေါ်နှိုင်းထက်စီးနင်းလုပ်နေတယ်လို့အီရန်သမ္မတကဆွဆွဲပြောကြားခဲ့ပါတယ်။
ကြတာရင်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးသွားတာပါရှင်။အခုအမေရိကန်သမ္မတကိုတရားစွဲဖို့အောက်လွှတ်တော်ကဆုံးဖြတ်ချက်အကြောင်းအရင်ဆုံးပြောပြပါမယ်။ဒီမိုကရက်တစ်ပါတီဝင်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲအရေးယူဖို့မနေ့ဗုဒ္ဓဟူးနေ့ကမဲခွဲဆုံးဖြတ်လိုက်ပါတယ်။အာဏာအလွဲသုံးစားမှုလွှတ်တော်ရဲ့စုံစမ်းစစ်ဆေးရေးကြိုးပမ်းမှုတွေပေါ်ဟန်တာနှောက်ယှက်မှုစတဲ့စွဲချက်တွေနဲ့အရေးယူလိုက်ပြီးဒီမိုကရက်တစ်ပါတီတစ်ဖက်ထဲရဲ့ယက်တီချက်မဲအများစုနဲ့အတီးပြူလိုက်တာပါ။သမ္မတဟာအပြစ်ရှိမရှိယာရုကဖယ်ရှားမယ်မဖယ်ရှားဘူးဆိုတာကို Republican Party ဝင်အများစုလွှမ်းမိုးတဲ့အထက်လွှတ်တော်ကကြားနာစစ်ဆေးရပါလိမ့်မယ်။ VOA လွှတ်တော်ဆိုင်ရာသတင်းတောက် Catherine Jepson ရဲ့သတင်းပေးပို့ချက်နဲ့အတူကိုသိန်းထိုက်ဦးကပြောပြပေးပါမယ်ရှင်။
နှစ်ပေါင်း230အမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာသမ္မတထရန့်ဟာတတိယမြောက်တရားစွဲခံရတဲ့သမ္မတဖြစ်လာပါတယ်။သမ္မတကိုအရေးယူဖို့ဆုံးဖြတ်လိုက်တဲ့တမိုင်းဝင်မဲပေးပွဲအပြီးအောင်မွေးခံအော်ဟစ်တာမျိုးတွေမလုပ်ဖို့ဒီမိုကရက်အမတ်တွေကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကနေ့နေ့မြင်နေခဲ့တဲ့သတိပေးခဲ့ပါတယ်။အခုလိုအရေးယူလိုက်ရတဲ့လုပ်ရက်ကဝမ်းသာစရာလုပ်ရက်တစ်ခုမဟုတ်တဲ့အကြောင်းသူကိုယ်တိုင်အခုလိုပြောပါတယ်။
It is tragic that the president's reckless actions make impeachment necessary.
သမ္မတရဲ့မစင်မစင်လောက်ရကြောင်မဖြစ်မနေအခုလိုတရားစွဲရတာတော့စိတ်မကောင်းစရာပါပဲ။ကျမတို့ကိုသူရွေးချယ်ခွင့်မပေးခဲ့ပါဘူး
။ All of the Tolley Comedy Ogata Aaron Swift ကခုလိုပြောပါလေ
။ In America no one is above the law. Donald J. Trump sacked
American people who are worried that God will not be able to Donald Trump has now yue kaup bwa ma lein le bu twa chanaw ye myu da long nyu yi ko zade kha ba de yue kaup bwa ma pi ba ga win bi swat phat che le nai aw swat bi chu sa de lou ya twa tu ko ma phit mne tia swat a ye yu da phit ba de
Tamara Donald Trump ga raw mani ga all lut daw ma me khwe de ni ma be Michigan pi ne Battle Creek myu ma tu ko thauk khan de lu du ko twe song pi me swae si yong bwa chin ba ni ba de သူတို့တရားစွဲကိုဆုံးဖြတ်လိုက်တာကြောင့်ဒီမိုကရက်တစ်ပါတီရဲ့နိုင်ငံရေးအကျိုးစီးပွားကိုပဲဖျက်ဆီးစေမယ်ဆိုပြီးအခုလိုတုံ့ပြန်ပြောသွားပါလိမ့
် The do nothing Democrats and they are do nothing. All they want to do is focus on this what they could be doing are declaring
ဖတ်တဲ့ဘာလုံးမမလုပ်တဲ့ဒီမိုကရက်တွေရဲ့ဒီနေ့ပါတီစွဲတစ်ဖက်ထဲနဲ့တရားမဝင်သမ္မတကိုတရားစွဲတဲ့လောက်ရက်ဟာမဲဆန္ဒရှင်တွေအတွက်အမှန်တရားနဲ့တန်ဖိုးထားလေးစားမှုမရှိတာကိုကြေညာလိုက်တာပါနိုင်ငံရေးအရာသူတို့ဘာသာသူတို့တေချောင်းကြံစီတဲ့လောက်ရက်ပါ
သမ္မတကိုရည်ယူရေးဒီမိုကရက်တစ်ပါတီဝင်အောက်လွှတ်တော်အမတ်တွေတခဲနဲ့မဲပေးခဲ့ကြပြီးမဲ့ Republican Party ဘက်မှာတော့လွှတ်တော်အမတ်အားလုံးကသမ္မတ Trump ဘက်ကယက်တီခဲ့တာပါဒီမိုကရက်တွေက2016သမ္မတရွေးကောက်ပွဲရလဒ်ကိုပြက်ပြက်အောင်လုပ်ဖို့ကြိုးစားနေတယ်ဆိုပြီးသူတို့ကဝေဖန်ကြပါတယ် Republican အောက်လွှတ်တော်အမတ်တယောက်ဖြစ်တဲ့ Doug Collins ကအခုလိုပြောပါတယ
် They can't actually pin anything of factual basis on himThe president did nothing wrong.
No, you go to get chelako che kami thuru ba ga tia ma swen na ma. Tamara ni ne de kaisa ma ba ma ama lou kha da le ma shi ba.
Lu du sit tan ni ya hlut daw mat di cha ma be tabor la kwe lwe ni da raw mho ba u. American pi tu re ye 43 ya kai nung ga tamara go thauk khan pi American pi tu twae lauk ga tamara Trump go ye yu bo tia swae da go thauk khan ja ba le. Nang ngai 32 du phit de Virginia takatu ga Larry Sabato ga raw tamara go tia swae bo so da ga.
That is a significant change from the last impeachment that we had. What it doesn't mean is that Trump's presidency will end
early. We are so partisan now. 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 We are so partisan now.သမရကိုအေးအေးရေးဆိုတာကအင်းနဲ့အားနဲ့ထိရောက်အောင်လုပ်နိုင်တဲ့ကိစ္စတခုတော့မဟုတ်တော့ပါဘူးအလုံးမဖြစ်တော့ပါဘူ
းဒါပေမဲ့သမရကိုတရားစွဲဆိုတာဟာအမေရိကန်သမိုင်းမှာအချိန်အားဖြင့်အင်မတန်နေတာကြောင့်အခုလိုသမိုင်းဝင်မဲပေးလိုက်တာကလွှတ်တော်အမတ်တွေဟာသမရကိုမကြိုက်ဘူးလက်မခံဘူးဆိုတာကိုသမရတယောက်အနေနဲ့တသက်လုံးသတိရစေမှာဖြစ်ပါလေသမရထရန်အနေနဲ့သူ့တံပြီးတဲ့အချိန်ထိတာဝန်ယူမယ်လို့ဆက်ပြီးမျှော်လင့်ရပါလေဒါပေမဲ့အမေရိကန်သမိုင်းရဲ့ရှာချက်ပါပါတရားစွဲခံရတဲ့သမိုင်းမှတ်တမ်းထဲမှာတော့သူဝင်သွားပြီဖြစ်ပါတယ်ဒီမိုကရက်တစ်ပါတီဝင်ခေါင်းဆောင်တွေကတော့သမ္မတမှာအပြည့်ရှိမရှိအထက်လွှတ်တော်ကဆက်ပြီးတော့ရုံးတင်စစ်ဆေးတဲ့အခါမှာလိုအပ်တဲ့တသက်တွေအထောက်အထားတွေကိုစင့်ခေါ်စစ်ဆေးတာမျိုးမျက်မျက်တာတာစီရင်ဖို့တောင်းဆိုနေကြကြောင်းပါခင်ဗျာ
သောရရှင်များရှင်မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်သစ်ကိုကူပြောင်းတော်မှာပါဒီကလေးနှစ်ထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထိတရားတစ်ပေါင်ရင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မီးလည်းတကြောပြန်တောက်လောင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲ။သင်ခန်းစာယူစရာဘာတွေများကြံခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေလံအစီအစဉ်ကအကျိုးဆုံးပါတယ်ရှင်။
လာမယ့်စနေညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလှည့်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုရခိုင်ပြည်နယ်တဲကအသေးစားဘုံကွဲမှုတွေကြောင့်အလှည့်ပေးကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရခိုင်ပြည်နယ်မန်အောင်မြို့ကိုဒီကနေ့သွားရောက်ရမှာသူမရောက်ခင်မနေ့ပိုင်းကမန်အောင်မြို့တွင်မှဘုံပေါက်ကွဲမှု၃ခုဖြစ်ခဲ့ပါတယ်။လက်လုတ်ဘုံဖြစ်ပြီးအထိခိုက်တော့မရှိဘူးလို့သိရပါတယ်။မန်အောင်မြို့ရောက်စင်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာနေရောင်ခြည်စွမ်းအင်သုံးတပ်အားပေးဆက်ယုံဖွင့်ပွဲကိုသွားခဲ့တယ်လို့ဒေသခံလူထုနယ်လည်းတွေ့ဆုံခဲ့ပါတယ်။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မန်အောင်မြို့နယ်ခအုံးမော်ကျေးရွာမှာတည်ဆောက်ထားတဲ့နေရောင်ခြည်စွမ်းအင်သုံးဆူလာတပ်အားပေးဆက်ယုံဖွင့်ပွဲကိုတက်ရောက်တာဖြစ်တယ်လို့ရခိုင်ပြည်နယ်စိုးရဖွဲ့စီပင်ဝန်ကြီးဦးဝင်းမြတ်ကပြောပါတယ်။
လာရောက်တဲ့အကြောင်းကတော့မအောင်မြို့မီလီအကျေဆွေးဆက်စစ်တမ်းနဲ့အဲ့ကျွန်တော်မီအပ်တင်းနဲ့ပြင်ပေါ်ပေါ်နော်အဲ့ဒီပြင်ပေါ်ကိုကြောက်လာပြီးတော့လာချက်ပါပြေဆုံးတော့လုပ်တော့တယ်အဲ့ဒီပြင်ပေါ်လုပ်ပြီးတော့ဒုတိယရက်အစီအစဉ်အတွက်ပြေဆုံးရတယ်
တော့အောင်ဆန်းစုကြည်မအောင်မြို့ကိုမရောက်မီဒီနေ့နဲ့အစောပိုင်းမှာမိုင်းတုံးလုံးပောက်ကွဲခဲ့တယ်လို့စီပင်ဝန်ကြီးဦးဝင်းမြတ်ကဆက်ပြောပါတယ
်ဟုတ်ကဲ့စင်ရတဲ့ဒလင်းလေးနဲ့အဲ့မှာပောက်ကွဲပြရတာကလုံးဘောက်ကရက်လက်စစ်တာတီးချက်ပေါ်ဝါရခဲ့တယ်ဘူလက်ကမနီကြီးတော်တိစီပေါ်ရတယ
်မအောင်ဟိုတယ်ကျန်းတဲ့ငအင်းတုတ်တန်ဤမှာဒီမနေ့6နိုင်ကျော်ချင်းပလင်းနဲ့လှုပ်ထားတဲ့လက်လုတ်ပုံးပောက်ကွဲမှု3ကြိမ်ဖြစ်ပွားခဲ့ပေမဲ့ထိခိုက်မှုတဆုံစရာမရှိဘူးလို့ဒေတာခန်တွေကပြောပါတယ် အနောက်ပိုင်းတိုင်းစစ်သည်နာချုပ်တမရပြောခွေရဗိုလ်မှူးကြီးဝင်းစိုးဦးကလည်းမန်အောင်မြို့တွင်ပောက်ကွဲမှုဖြစ်ပွားကြောင်းအတည်ပြုပြောပါတယ
်ဟုတ်ကဲ့ခင်ဗျာမိုင်း၃လုံးကွဲခင်ဗျာမန်အောင်မှာမိုင်း၃လုံးကွဲဒီတော့ဘာမှမဖြစ်ကြဘူးဆိုတော့
ပောက်ကွဲမှု၃နေရာဖြစ်ပွားခဲ့ပေမဲ့လည်းဒေါအောင်ဆန်းစုကြည်အနေနဲ့မန်အောင်မြို့နယ်ခအုံမော်ကျေးရွာမှာတည်ဆောက်ထားတဲ့နေအောင်ကြီးစွန့်အင်တုံးဆိုလာတာအပိစက်ယုံခဲစစ်မီ24နာရီထုတ်လှုပ်ပေးနိုင်မှုအဖွဲ့ပွဲခန်းနာကိုတက်ရောက်ပြီးလူထုတွေ့ဆုံပွဲကိုလည်းပြုလုပ်ခဲ့ပါတယ်ဆိုလာတာအပိစက်ယုံခန်းမမှာပြုလုပ်တဲ့တွေ့ဆုံမှုမှာမောင်မြို့နယ်ဖွံ့ဖြိုးရေးလုပ်ငန်းအတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုတင်ပြမှုတွေရှိနေခဲ့တယ်လို့ဒေတာခန့်သူဖြစ်သူကိုသိမ်းမြတ်ဆိုးကအခုလိုပြောပါရယ
်မောင်ရင်မင်းကိုဒီပြည့်နေနေကြည့်ရဲ့ဒီရင်ဆင်းလို့ရအောင်ဆောင်ဆောင်ရည်ပြပါပြီးတော့တင်ပြတော့ရှိရယ်မောင်မြို့နယ်စစ်ဘုံနယ်အေးဖေးုံကြီးခွေးစိတ်ကန်းကြီးဒီကိစ္စကိုတောင်းကြရဲအနောက်ရဲ့နန်းနေဒုနေရာတွေတောင်းတယ်ဒီတောက်ရီတောင်းမှုရှိတဲ့နေရာကြီးကနေတောင်းတော့ဒီတောင်းတွေလုံးဝမဲဆိုပြီးတော့အဲ့လိုစတိကျဲတော်တော်ရဲ့ဟာ
ဒါပြင်စီရေပတိပခသိမ်းမာနေစေရခိုင်ပြည်နယ်မှာလက်နက်ကင်နီလန်းနဲ့အပြေမရှာဖို့ကိုလည်းတော်အောင်ဆန်းစုကြည်ကနေဒီကနေ့လူထုတွေ့ဆုံပွဲမှာတိုက်တွန်းခဲ့ကြောင်းကိုသိမ်းမြတ်စိုးကပြောပါတယ်လက်ရှိရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေဆဲဖြစ်တယ်လို့ငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးမှုအခြေအနေကတော့တိုးတက်မှုတစုံတရာမရှိသေးပါဘူး။ဒီဇင်ဘာ15ရက်နေ့ကရခိုင်တပ်တော် AA ပါဝင်မြောက်ပိုင်းလက်နက်ကိုင်၄ဖွဲ့နဲ့အစိုးရတို့အကြားတရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံခဲ့ပေမဲ့နောက်တစ်ကြိမ်ပြန်လည်တွေ့ဆုံဖို့တာသဘောတူညီခဲ့ကြတယ်လို့တိကျတဲ့ဖြေတော့မရရှိခဲ့ပါဘူး။
နိုင်ငံရင်ပြပြခဲ့တာပါရှင် ICJ တရားရုံးအတွေ့အကြုံရှင်းလင်းပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့မဲခွန်းကိုကြည့်ရင် ICJ အမှုကိစ္စမှာဒေါအောင်ဆန်းစုကြည်ဟာပြည်တွင်းနိုင်ငံရေးထောက်ခံမှုတွေပို့ပြီးတော့အားကောင်းစေဖို့ကိုပဲရည်ရွယ်ခဲ့ပြီးအဲ့ဒီအတွက်လဲကြိုတင်ပြင်ဆင်ခဲ့တာပို့ပြီးတော့ထင်ရှားတဲ့အကြောင်း HRW လူခွန်ရေးစောင့်ကြည့်ရေးအဖွဲ့နိုင်ငံတကာတရားမျှတမှုအစီအစဉ်တွဲဖက်ညွှန်ကြားရေးမှူးပါရန်ပရစ်စင်ကတုံ့တက်ပါတယ်သူဟာပြီးခဲ့တဲ့သတင်းဘက်ကဒီဟိတ်တရားရုံးကြားနာပွဲကိုတက်ရောက်နားထောင်ခဲ့သူလည်းဖြစ်ပါတယ်နယူးယောက်မြို့ HRW ရုံးကပါရန်ပရစ်စင်ကို Skype ကနေပြီးတော့မတ်အင်ဂျင်နိုင်ကတည်ထန့်ဆက်သွယ်မေးမြန်းထားပါတယ်ရှင
်ဒေါံဆန်းစုကြည်ပြောသွားတဲ့အထက်မှာလူမျိုးတုံးတက်ပြတ်မှုဆွဲချက်နဲ့မြန်မာကိုဂမ်ဘီယာက ICJ တရားရုံးမှာအမှုဆွဲတင်ထားတဲ့ကိစ္စမှာဆိုရင်အဓိကအချက်လက်အကြောင်းအရာတွေကိုလစ်လျူပြထားတယ်။အထူးသဖြင့်တက်မတော်နဲ့ AA လက်နက်ကိုင်အဖွဲ့ချာအခုချိန်ထိဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေအကြောင်းထည့်သွင်းဖော်ပြခဲ့ခြင်းမရှိဘူးလို့ဆိုပါရယ်။ဒီပေါ်မှာဘလို့သုံးသပ်ပါလဲရှင
်။ Well, I think that it's no
ငံတွင်ပြောတဲ့မင်းငုံဟာပြီးခဲ့တဲ့သတင်းဘက်က ICJ နိုင်ငံတကာတရားရုံးတရားသူကြီး18ဦးရှေးမောင်မှာခုခံခြေပါခဲ့တဲ့အချက်တွေနဲ့ဆင်တူနေတာဒါမှမဟုတ်အလားတူခုခံခြေပါချက်တွေကိုပဲပြန်ပြီးတော့ပြောတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ ICJ တရားရုံးရှေးမောင်ဒေါအောင်ဆန်းစုကြည်ခုခံခြေပါတော့ကလည်းသူပြောကြချက်တွေဟာပြည်ရင်းကမြန်မာပြည်သူတွေကိုတိုက်ရိုက်ဥတီပြီးတော့ပြောတာဖြစ်ပါတယ်။ပြည်ရင်းနိုင်ငံရေးထောက်ခံမှုတွေကိုပိုးပြီးတော့ခိုင်မာအားကောင်းမှုရည်ရွယ်ပြီးတော့အခု ICJ မှာတရားရင်ဆိုင်နေရတာကိုသူ့အစိုးရကမဖြစ်မနေခုခံကာကွယ်တာဖြစ်ပါတယ်။ICJ တရားရုံးမှာသူရင်ဆိုင်ခဲ့တဲ့အတွေ့အကြုံတွေကိုဒေါံဆန်းစုကြည်ဘက်ကပြောသွားတဲ့အပြင်အခုအမှုကိစ္စမှာလူထုရဲ့ပူးပေါင်းပါဝင်မှုနဲ့လူထုရဲ့ထောက်ခံမှုကိုလည်းသူကအဓိကထားပြောသွားပါတယ်။အခုလိုနိုင်ငံတကာတရားစီရင်ရေးကိစ္စမှာပြည်သူတွေဘက်ကဘလို့ပါဝင်ပတ်သက်ဖို့လိုမယ်လို့မြင်လဲရှင့
်။ I mean it's a little bit uncertain what she means.
သူဘာကိုအတိအကျဆိုလိုသလဲဆိုတော့မသိကြပါဘူး။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်က The Hague တရားရုံးအပြင်မှာဒေါံဆန်းစုကြည်ကိုထောက်ခံသူတချို့အာရပါရကြွေးကြော်အော်ဟစ်ပြီးတော့ကြားနာပွဲ၃ရက်စလုံးမပြတ်မကွက်သူ့ကိုထောက်ခံချောင်းကိုပြသခဲ့ကြတာပါဒီလိုထောက်ခံတဲ့ဆန္ဒပြပွဲမျိုးကိုသူကအားပေးချင်တာဖြစ်တယ်လို့ကျွန်မမြင်ပါတယ်ဒါကတော့သူ့အပိုင်းပါဒါပေမဲ့သိထားရမှာကတရားရုံးအပြင်ဘက်မှာဘာတွေပဲဖြစ်ဖြစ်တရားရုံးထဲကတရားသူကြီးတွေကဒါတွေကိုထည့်သွင်းစဉ်းစားမှာမဟုတ်တလို့သူတို့နဲ့လည်းမဆိုင်ပါဘူးတရားသူကြီးတွေကြီးမှာကတရားရုံးမှာဂမ်ဘီယာကတင်ပြတဲ့အချက်တွေနဲ့မြန်မာဘက်ကတင်ပြတဲ့အချက်လက်တွေကိုပဲဖြစ်ပြီးတော့ဒီအပေါ်မှာအမှန်တရားကိုသုံးသပ်ဆုံးဖြတ်မှာဖြစ်ပါတယ်။ဒါဆိုရင်အခုလိုနိုင်ငံတကာတရားစီရင်ရေးကိစ္စမှာမြန်မာပြည်သူများပို့ပြီးတော့သိရှိနားလည်ဖို့ဆိုပြီးတော့မြန်မာအစိုးရကနေပြီးတော့ဗောနော်သူတို့ရှုထောင့်ပေါင်းစုံကနေဆွေးနွေးမဲ့သကဝိုင်းတွေကိုစီစဉ်ထုတ်လွှင့်ပြသဖို့ရှိတယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်။ဆိုတော့ဒါရီဟာတကယ်ပဲထိရောက်မှုရှိမယ်လို့မြင်ပါလားရှင့်။
I mean just like last week's hearings were all televised.
ဒီမှာမြင်လာတော့ပြီးခဲ့တဲ့သတင်းပတ်ကြားနာပွဲအလုံးကိုဓာတ်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။အများပြည်သူအနေနဲ့ The Hague ကပဲဖြစ်ဖြစ်ဒါမှမဟုတ်တခြားနေရာတွေကပဲဖြစ်ဖြစ်ကြားနာပွဲတွေကိုကြည့်ရှုနိုင်တာပါ။နောက်လာမယ့်နှုတ်နဲ့ကြားနာပွဲတွေကိုလည်းအများပြည်သူနားထောင်ဖို့ဖွင့်ပေးထားမှာဖြစ်ပါတယ်။ဒါကြောင့်ဘယ်သူမှဆိုဒီကြားနာစစ်ဆေးမှုတစ်လျှောက်လုံးကိုတောက်လျှောက်လေ့လာနိုင်ပါတယ်။ဒ ဒါပေမဲ့မြန်မာအစိုးရရဲ့အခုလိုလုပ်တဲ့အစီအစဉ်မှာတီးခြားရှုထောင့်အမြင်ရှိနေပါတယ်။ဒါကတော့တကယ်လက်တွေ့အခြေအနေကိုနားလည်ဖို့ဆိုတဲ့နေရာမှာဒေါံဆန်းစုကြည်နဲ့သူ့ကိုထောက်ခံသူတွေဟာသူတို့လိုချင်တဲ့အချက်တွေနဲ့ပုံဖော်ဆောင်ရွက်တဲ့ပုံမျိုးဖြစ်နေပါတယ်
။နောက်ထူးခြားတဲ့တစ်ချက်ကဒေါံဆန်းစုကြည်ပြောသွားတဲ့အထက်မှာဒီလိုလက်နက်ကင်ပဋိပက္ခတွေအတွင်းမှာလူ့ခွင့်ရေးချိုးဖောက်တာတွေရှိနိုင်ပေမယ့်ဒါတွေဟာလူမျိုးတုံးတပ်ဖြတ်ဖို့အထိရည်ရွယ်ချက်ရှိရှိဆောင်ရွက်တယ်လို့သတ်မှတ်လို့မရနိုင်တဲ့အကြောင်းပြောပါတယ်။param sin ye amin go ti chin ma de shin
what I thought was interesting about
ku mego ne ma par de dong san su ji ye main gon ma the twin pyo su chin ne patat pi lo sait win za pho kaung de lo pi kae de tadin bat ka tia yong naw ma dong san su ji shau le che twi de ma pi rin ga na thong tu ri ko dai yai u ti pi lo pyo da ri a lo mya ba de myama bi pyan de a chein ma tu ko nai ngai yi a ya thauk khan tu ri ko pyan pi lo a si yin khan nai mo te cha de zat ain phit aw tu ga twin a pi kae da ba ဒါပေမဲ့လေတရားသူကြီးတွေကိုလည်းသူကတည်းကတင်ပြခဲ့တာတွေလည်းရှိပါတယ်။သူပြောထားတဲ့အချက်တွေမှာစိတ်ဝင်စားဖို့ကောင်းတာကတော့တက်အင်အားအလွန်ကျွံသုံးတာတွေဖြစ်ကောင်းဖြစ်နိုင်တယ်။ဒါမှမဟုတ်နိုင်ငံတကာလူသားချင်းစာနာမှုဥပဒေကိုချိုးဖောက်ကောင်းချိုးဖောက်နိုင်တယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဒီအချက်ကတကယ်တော့အသည့်အဆန်းဖြစ်ပါတယ်။ရခိုင်ပြည်နယ်ပဋိပက္ခမှာပြည်မှုကျူးလွန်မှုတချို့ရှိနိုင်တယ်ဆိုတာကိုဝန်ခံတဲ့သဘောမျိုးအများကြီးသိရောက်နေတယ်လို့ကျွန်မထင်ပါတယ်။
မြူရမျိုး HRW ရုံးကတွေ့ဖက်ညွှန်ကြားရေးမှုပါရန်ဖရစ်စင်ကိုမတ်အင်ဂျင်နိုင်ငံ Skype ကနေပြီးတော့မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညနေဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်ရှင်။အခုကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်မယ်ရှင
်။အမေရိကန်သမ္မတပေါ်အာနာလွဲသုံးစားလုခဲ့မှုသူ့လိုရတဲ့ကိုစုံစမ်းစစ်ဆေးတဲ့လွတ်တော်ရဲ့ကျူးပန်းမှုတွေကိုဟန်တာနောက်ဆက်မှုဆွဲချက်တွေနဲ့မနေ့နောက်မိုက်မှာပဲအောက်လွတ်တော်ကတရားစွဲလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့အထက်လွတ်တော်မှာတရားစွဲရေးလုပ်ငန်းစဉ်ဘယ်လိုဆက်လုပ်မလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးသလိုထောက်ခံမှုရမယ်အလားအလာတွေလည်းသိမရှိပါဘူး။တရားစွဲရေးလုပ်ငန်းစဉ်ကိုဇန်နဝါရီလတဲ့လွတ်တော်ပြန်ဆတဲ့အခါဦးစားပေးဆောင်ရွက်မယ်လို့ပြောထားတဲ့ထက်လွတ်တော်ဥက္ကဋ္ဌ Mitch McConnell ကတော့တရားစွဲမဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ဒီနေ့မနေ့လွတ်တော်မှာစကားပြောဖို့လည်းစီစဉ်ထားပါတယ်။အမေရိကန်အောက်လွတ်တော်မှာတရားစွဲကိုခြေသာပြင်းနေကမက်ခွဲဆုံးဖြတ်ချိန်မှာပဲသမ္မတ Trump ကတော့ Michigan ပြည်နယ် Battle Creek မြို့မှာသူ့ကိုထောက်ခံသူတွေနဲ့လူလူစုဝေးဝေးကျင်းပပါတယ်။နှစ်မကုန်ခင်နောက်ဆုံးဖြစ်တဲ့မဲဆွယ်စည်းရုံးပွဲကျင်းပရမှာတော့သမ္မတ Trump ကသူ့အနေနဲ့တရားစွဲခံရလို့တော့မခံစားရတဲ့ကြောင့်သူ့ကိုထောက်ခံသူတွေကိုပြောဆိုသွားခဲ့တာပါ။တိမ်မာမှုတွေကြီးထွားလာနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယနိုင်ငံကတာလတ်ပြင်းမစ်ဆိုင်းတုံးတွေပါဝင်စစ်ရင်အားတိုးချဲ့နေပြီးနေဆက်ဖြတ်ကျော်တိုက်ခတ်မှုနဲ့ညဉ့်ညဲကိုထိခိုက်စေမဲ့လူရည်တွေကိုတိုးမြင့်လာနေတဲ့ကြောင်းပါကစ္စတန်ကဆွဆွဲလိုက်ပါတယ်။ဒေသတွင်းလူညုံရေးပေါ်အိန္ဒိယနိုင်ငံရဲ့ချင်းချောက်မှုဖြင့်စိုးရိမ်မှုတွေကိုကုလသမဂ္ဂလူညုံရေးကောင်စီကိုစာပေးဖို့အကြောင်းကြားထားတဲ့ကြောင်းလဲပါကစ္စတန်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာသတင်းမီဒီယာလုပ်ငန်းကလူပေါင်း32ယောက်ပါဝင်2009ခုနှစ်တုန်းကလူ59ယောက်ကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုတွေထင်ရှားတဲ့နိုင်ငံရေးအုပ်စုတစုကအဖွဲ့ဝင်တွေမှာအဖြစ်ရှိကြောင်းဒီကနေ့ပဲတရားရုံးကဆုံးဖြတ်လိုက်ပြီးတရားရုံးစီရင်ချက်တွေကိုလည်းချမှတ်လိုက်ပါတယ်
ဒီဇင်ဘာလ19ရက်ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာဖြစ်ပါရဲ့ရှင်။အခုညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ဂျိုးဂယ်ဖြစ်ပါရဲ့။အခုကျွန်မတို့အံလွင်နေတဲ့ရေဒီယိုအစီအစဉ် PPG Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့။VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအပေးနာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.
From Washington, this is VOA News.